မြန်မာနိုင်ငံလုံးငွေပေးချေမှုကိစ္စအလုံးကိုစံငွေနဲ့သာအသုံးပြုရမယ်လို့ဗဟိုဘဏ်ကထုတ်ပြန်လိုက်ပါတယ်။ပုဂ္ဂလိကလုပ်ငန်းတွေအစိုးရဖွဲ့စည်းတွေနဲ့ပတ်သက်တဲ့ငွေပေးချေမှုအလုံးကိုနိုင်ငံသားငွေအစားစံငွေနဲ့သာပေးချေရမှာဖြစ်တယ်လို့ဗဟိုဘဏ်ဒုဥက္ကဋ္ဌဦးဝင်းတော်က VOA မြန်မာပိုင်းကိုအခုလိုပြောပါရစေ။ဝန
်ကြီးဌာနရဲ့ဒီကတက်တဲ့အကြောင်းကဝန်ကြီးဌာနရဲ့ကုကဲမှုနဲ့ဆက်ဆက်ပတ်သက်ဒီရဲ့ဒီရာအလုံးကိုတက်တဲ့ဝန်ကြီးဌာနရတောင်းယူပြီးတော့အဲ့လိုလဲနာဖို့ပေါ့နော်။တက်နာဖို့အဲ့အတွက်ဆက်ဖက်တဲ့အလုပ်ပါပါဝိညာဉ်ရမှာပါ။ဒီဇိုင်းတွေရှိရှိဟိုတယ်ရှိရှိဟိုတယ်ကြီးတွေဟိုတယ်ဆိုင်တော့။တော်ဒီကနော်ဒီဒီလက်ကျထုတ်ပေးရတဲ့စီရင်သားလို့ပြောလို့ရတယ်။တင်ထုတ်ပေးတော့လုပ်ငန်းဒီကျုံးနေတာပေါ့။အလုပ်တနေအလုပ်ပေါ့ကျုံးနေတာလေက။
မေလ25ရက်ရက်စွဲနဲ့ဗဟိုဘဏ်ရဲ့ထုတ်ပြန်ချက်မှာလည်းနိုင်ငံထဲမှာကုန်ပစ္စည်းနဲ့ဝန်ဆောင်မှုတွေအတွက်ကြားသင့်ငွေကိုနိုင်ငံသားငွေနဲ့ပေးချေတဲ့အတွက်နိုင်ငံသားငွေသုံးစွဲမှုကျေပြန့်လာစေတာနိုင်ငံသားငွေလိုအပ်ချက်မြင့်မားလာစေတာနိုင်ငံသားငွေလဲနှုန်းမတိမတိဖြစ်စေနိုင်တာကြောင့်ဝန်ကြီးဌာနတွေအစိုးရအဖွဲ့အစည်းတွေမှာကုန်ပစ္စည်းတွေဝယ်ယူရောင်းချခြင်းဝန်ဆောင်မှုလုပ်ငန်းတွေအတွက်ပေးချေခြင်းဈေးနှုန်းဖော်ပြခြင်းတွေအားလုံးကိုစံငွေနဲ့သာဆောင်ရွက်ရမယ်လို့ဖော်ပြထားပါတယ်မြန်မာနိုင်ငံမှာကင်းလွတ်ခွင့်ပြုထားတဲ့ကိစ္စကလွဲလို့ဖြည့်ပေးမှာနေထိုင်သူတွေရဲ့နိုင်ငံသားဝင်ငွေကိုနိုင်ငံသားငွေအရာအဝယ် AD လာရှင်ရထားတဲ့ဗန်တွေမှာနိုင်ငံသားငွေစည်းရင်းဖွင့်ပြီးတရက်တွင်းမှာမြန်မာကျပ်ငွေနဲ့လဲလှယ်ရမယ်လို့ဗဟိုဘဏ်ကဧပြီလကထုတ်ပြန်ထားပါတယ်။ဒါကြောင့်ဖြည့်ပေးမှာသုံးဆွဲပေးချေမှုအားလုံးကိုမြန်မာကျပ်ငွေနဲ့သာမဖြစ်မနေသုံးဆွဲရမယ်လို့လည်းထုတ်ပြန်ချက်မှာပြောထားပါတယ်။လက်ရှိပြည်တွင်းကဟိုတယ်တွေတချို့စားတောက်ဆိုင်တွေမြန်မာနိုင်ငံမှာလာဖွင့်တဲ့နိုင်ငံသားចောင်းတွေအမှတ်တရပစ္စည်းရောင်းတဲ့ဆိုင်တွေနဲ့နိုင်ငံသားသားတွေနေအိမ်ငှားရမ်းမှုတွေကိုလည်းနိုင်ငံသားငွေနဲ့ပေးချေဆောင်ရွက်နေကြတဲ့အခြေအနေကိုလည်းဗဟိုဘဏ်ထုတ်ပြန်ကြမှာဖော်ပြထားပါတယ်။ဒါကြောင့်ဗဟိုဘဏ်ကဧပြီလ3ရက်နေ့ကထုတ်ပြန်ခဲ့တဲ့အမိန့်ကြော်ညာစာအရပြည်တွင်းသုံးဆွဲပေးချေမှုတွေကိုမြန်မာကျပ်ငွေနဲ့ဆောင်ရွက်ဖို့အတွက်သက်ဆိုင်ရာဝန်ကြီးဌာနတွေတိုင်းနယ်ပြည်နယ်အစိုးရတွေနေပြည်တော်ရန်ကုန်မန္တလေးစီရင်တာယာရေးကော်မတီတွေကလိုအပ်တယ်ဆောင်ရွက်ပေးဖို့အတွက်ကိုလည်းထုတ်ပြန်ကြတဲ့မှာပြောထားပါရဲ့ရှင်